နယ်မြေအငင်းပွားမှုလို့ယူဆရတဲ့ပြဿနာကြောင့် KNU နဲ့ NMSP တို့ကြားအောက်ခြေပိုင်းတပ်တွေအခုတလတွင်မှမကြာခဏအပြန်အလှန်ပြစ်ခတ်နေကြတာကြောင့်နှစ်ဖက်ခေါင်းဆောင်တွေဒီကိစ္စပြေလည်ရေးအကြိမ်ကြိမ်ဆွေးနွေးခဲ့ကြတဲ့ကြားကပဲမနေ့ကလည်းထပ်ပြီးတော့ပြစ်ခတ်တိုက်ခိုက်ခဲ့ကြပါတယ်ပြဿနာတွေကိုအင်အားသုံးမဖြေရှင်းဘဲဆွေးနွေးညှိနှိုင်းတဲ့နည်းနဲ့အဖြေရှာကြဖို့နှစ်ဖက်ခေါင်းဆောင်တွေသဘောတူခဲ့တဲ့အကြောင်းပူးရဲကြေညာချက်ထုတ်ပြန်ခဲ့ပြီးနိုင်ပိုင်းအကြာမှာပဲအခုလိုထပ်ပြီးတော့ပြစ်ခတ်ခဲ့ကြတာပါအပြည့်စုံကိုတော့ VOA သတင်းတောက်စုစုကမေးမြန်းသတင်းပေးပို့ထားပါတယ်ရှင်
ဝန်ပြည်သက်ပါတီ NMSP နဲ့ကရင်အမျိုးသားအစည်းအရုံး KNU တို့ကြားအောက်ခြေတပိုင်းတွင်နားလည်မှုလွဲမှားတာနဲ့ပတ်သက်ပြီးဗဟိုဝန်ကျင်ဒေသနှစ်ဖက်ခေါင်းဆောင်တွေအကြိမ်ကြိမ်တွေ့ဆုံဆွေးနွေးခဲ့ကြပြီးဖြစ်ပါတယ်။နှစ်ဖက်တည်းအချင်းချင်းပြဿနာရှိလာရင်အင်အားသုံးမဖြေရှင်းမဲ့တွေ့ဆုံဆွေးနွေးအဖြေရှာသွားဖို့နဲ့ငြိမ်းချမ်းစွာအတူတကွနေထိုင်သွားဖို့သဘောတူညီမှုရခဲ့ကြောင်းအောက်တိုဘာလ23ရက်နေ့ရက်စွဲနဲ့ထုတ်ပြန်ကြေညာခဲ့ပါတယ်။ဒါပေမဲ့နှစ်ဖက်နားလည်မှုရပြီးနိုင်ပိုင်းအတွင်းနှစ်ဖက်အောက်ခြေတပ်ဖွဲ့ချပြစ်ခတ်မှုတွေထပ်မံဖြစ်ပေါ်ခဲ့ပါတယ်။ KNU ဘက်ကတပ်သားတွေကရင်းမြုံနဲ့အရှိတ်ဘက်ချမ်းမှရှိတဲ့မွန်ပြည်သက်ပါတီရဲ့ငါးကလေးချောင်းစခန်းကိုဝင်ရောက်ပြစ်ခတ်ခဲ့တာလို့မွန်ပြည်သက်ပါတီဖျားသုံးစုဒုတိယတာဝန်ခံဗိုလ်ကြီးပကောင်းထော်ကပြောပါတယ်။ပြစ်ခတ်မှုကြောင့်မွန်ပြည်သက်ပါတီဘက်ကတပ်သားတအုပ်တွေဆုံးခဲ့ပြီးဖြစ်ပွားခဲ့တဲ့အခြေအနေနဲ့ပတ်သက်လို့တစ်ဖက်တာဝန်ရှိသူတွေကိုလှမ်းကြောင်းကြတဲ့အခါမှာတော့သူတို့အနေနဲ့ကျူးလွန်သူတွေကိုအရေးယူပေးမယ်လို့ KNU ဘက်ကပြောဆိုလိုက်ကြောင်းဗိုလ်ကြီးပကောင်းထော်ကဆိုပါတယ်
ဖြစ်တဲ့အကြောင်းကိုကျွန်တော်တို့နဲ့သူတို့လူကြီးတွေနဲ့ဆက်ဆံရေးရောကိုလည်းကျွန်တော်တို့ဆက်လှမ်းပြောလိုက်တယ်လှမ်းပြောပြီးသူကတော့အရေးယူပေးမယ်လို့ကျွန်တော်တို့ဘက်မှသတင်းပို့တယ်ပေါ့နော
်ဒီကနေ့ညနေပိုင်းမှာလည်းဘလဲတွန်5ရွာမြောက်ခင်းချောင်းကြီးသွားတဲ့လမ်းဘက်မှာ KNU တပ်ဖွဲ့တွေကိုမြင်ခဲ့တယ်လို့ဝန်ကြီးသစ်ပါတီဘက်ကပြောပါတယ်ဒါနဲ့ပတ်သက်ပြီး KNU တာဝန်ရှိသူတွေကိုအကြောင်းကြားခဲ့ပေမဲ့သူတို့တပ်သားတွေမဟုတ်ကြောင်းစစ်စေးရေးအဖွဲ့ယုံတာဝန်ခံကပြန်လည်ပြောဆိုခဲ့တယ်လို့ဝန်ပြည်သက်ပါတီဖျားသုံးစုဒုတိယတာဝန်ခံဗိုလ်ကြီးပကောင်းထော်ကအခုလိုပြောပါတယ်
သူတို့ဘက်မှာဆိုကျွန်တော်တို့အခုဆော့ချင်းမပေါ်အဒီမီယာကိုရှင်းမဲ့ဆိုရင်ဖိုက်ပွဲဖြစ်လာမှဆိုရင်ကျွန်တော်တို့ဘက်ကမွန်ပြည်သက်ပါတီကတော့ပြင်ရှိဘူးလို့ပြောချင်တာပေါ့နော်သူတို့နဲ့ကြောင်ကြပြီးမှသွားချင်တာလေ
ပြည်ခဲ့တဲ့အော်တိုဘာလ18ရက်နေ့တုန်းကလည်းဖျားသုံးစုမျိုးနဲ့ဘလဲတွန်ဖိုင်ရွာနာကမွန်ပြည်သက်တပ်စခန်းတစ်ခုမှာနှစ်ဖက်တပ်ဖွဲ့တွေထိတွေ့ပစ်ခတ်မှုဖြစ်ခဲ့ပါတယ်ဖျားသုံးစုအနီးနှစ်ဖက်တပ်ဖွဲ့တွေမကြာခဏဖြစ်နေတဲ့နယ်မြေအငင်းပွားမှုပြဿနာကိုအဖြေရှာဖို့အတွက် KNU နဲ့ NMSP တာဝန်ရှိသူတွေအော်တိုဘာလ20ရက်နေ့တုန်းကတွေ့ဆုံဆွေးနွေးခဲ့ကြပါတယ်ငြိမ်းချမ်းစွာအတူနေထိုင်ဖို့သဘောတူညီမှုရခဲ့တယ်လို့ထုတ်ပြန်ချက်အပြီးနိုင်ပိုင်းအတွင်ဖြစ်ခဲ့တဲ့မနေ့ကပြစ်ခတ်မှုမှာပါဝင်ခဲ့တဲ့သူတွေကိုအရေးယူသွားမယ်လို့ KNU ဒုဥက္ကဋ္ဌဘဒုစောကွယ်ထူဝင်းကပြောပါတယ
်ကျွန်တော်တို့တရားဝင်ပို့တော်တော်မရှိဘူးအပြင်းအဆန်ကြားနေရတဲ့အပေါ်မှာဒီဘက်လောက်တော့အဲ့ဒီမှာပါဝင်တဲ့ပုဂ္ဂိုလ်တွေတော့သူတို့အရေးယူဆောင်ရွက်ဖို့တော့လုပ်နေတယ်လို့ကြားရတာပဲဘယ်လိုကြောင်းရင်းလဲဆိုတော့ကျွန်တော်မသိအောင်ပေါ့နော်
ဖျားသုံးစုဒေတာတစ်ဖက်မှာ NMSP နဲ့ KNU နှစ်ဖက်အောက်ခြေတပ်ဖွဲ့တွေအကြားအခုနှစ်ဧပြီလပိုင်းကစပြီးအခြေအနေတင်းမာပြီးနှစ်ဖက်အပြန်အလှန်ပြစ်ခတ်မှုတွေရှိခဲ့တာပါ။ဒါပေမဲ့အခုလိုဖြစ်နေတဲ့ကိစ္စတွေကငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုတော့ထိခိုက်မှာမဟုတ်ဘူးလို့နှစ်ဖက်လုံးကပြောဆိုထားပါတယ်။